Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တော်ရှင်များရှင် View American တက္ကနီ2023ခုနှစ် April 4ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 32.51 တို့ပြင် line let meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်။ဒီကနေ့ညအတွက် Season 2ကိုကျွန်မအလိမ်မာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စုမင်းပါ။ဒီကနေ့အင်္ဂါညနောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့ရုရှားကိုစစ်လက်နက်တွေအကူအညီမပေးဖို့တရုတ်နိုင်ငံကိုဥရောပသမ္မဂ EU ကသတိပေးလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာသူ့အပေါ်စွဲချက်တင်ထားတဲ့နယူးယောက်မြို့ကတရားရုံးကိုလူကိုယ်တိုင်လာရောက်ဖို့ရှိပါတယ်။ပါကစ္စတန်အစိုးရအနေနဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းမယ်ဆိုရင်မြန်မာနိုင်ငံလိုအဖြစ်မျိုးနဲ့ကြုံရလိမ့်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းကသတိပေးလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးပါမှာအလိမ့်ပါရေး
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာ RCSS နဲ့ BNLO တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီနေ့အားလုံးရှိတဲ့ညကိုဒီပတ်တော့ဘောနော်ကတူချင်းနာအာနမတဲ့ယူရအဲယူအနာဘောခဏနာတဲ့ခဏတဲ့ဘောမျိုးအဲလိုဝင်တိုက်တယ
် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဘူမူကြီးအုံခေပြောသွားတာပါဒီအကြောင်းသတင်းအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့တူမတ်လအတွင်းရှန်ကရနယ်စပ်မှာတိုက်ပွဲတရာကျော်ဖြစ်ပွားခဲ့တာ KNLA တပ်မဟာ9နယ်မြေမှာလဲစစ်ကောင်စီနဲ့တိုက်ပွဲ190ကျော်ဖြစ်ပွားခဲ့တာအပါအဝင်အထင်ကြီးမျိုးကြီးတွေမှာတကြံပွဲကျင်းပဖို့ပြင်ဆင်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုက်ခင်အခုရင်းဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စုမင်းနဲ့အတူပြောပြပေးပါပါရှင
်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုတရုတ်နိုင်ငံအနေနဲ့စစ်ရေးအကူအညီတွေပေးလို့မရဘူးဆိုတာ EU ဘက်ကအသိပေးအကြောင်းကြားထားတဲ့အကြောင်းEU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုဝဲကဒီကနေ့ပြောကြားလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရာဆက်မြို့မြောက်အတ္တန်တိတ်သဘောတူစာချုပ်နေတိုမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံရမှာဂျိုးဆက်ဘိုဝဲကအဲ့ဒီလိုပြောလိုက်တာပါ။ရှေ့သတင်းပတ်အတွင်းသူကိုယ်တိုင်တရုတ်နိုင်ငံကိုသွားရောက်ဖို့လဲဂျိုးဆက်ဘိုဝဲကပြင်ဆင်နေပါတယ်။ရုရှားရဲ့ရက်စက်တဲ့လှုပ်ရက်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးEU ဘက်ကရည်တည်ချက်တရုတ်နိုင်ငံကိုရှင်းရှင်းလင်းလင်းပြောဆိုထားတဲ့အကြောင်းနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်မယ်အကြောင်း EU နိုင်ငံခြားရေးမူဝါဒအကြီးအကဲကပြောဆိုပါရယ်။တခြားတရုတ်နိုင်ငံကိုသွားရောက်မဲ့ EU ကော်မရှင်နာမင်းကြီးအာဆူလာဘန်ဒါလီယွန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မန်ခရိုတို့ကလည်းသူလိုအလားတူသတင်းစကားတွေပါကြလိမ့်မယ်လို့ဂျိုးဆက်ဘိုဝဲကပြောဆိုသွားပါရယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဒီကနေ့ဧပြီလ4ရက်သူ့ကိုတရားဝင်စွဲချက်တင်မဲ့နယူးယောက်မြို့တရားရုံးကိုလူကိုယ်တိုင်လာရောက်ဖို့ရှိနေပြီးအမှုအတွက်တရားရုံးဘက်ကလိုအပ်တာတွေစီမံဆောင်ရွက်တာဟာတနအီအတွင်းမှာပြီးပြတ်နိုင်ပါတယ်။ဒီအမှုကိုခုခံကာကွယ်ဖို့ဒေါ်နယ်ထရမ့်ဘက်ကပြင်ဆင်နေပြီးအမှုနဲ့ပတ်သက်လို့အပြီးသတ်အဆုံးဖြတ်ထွက်လာဖို့ကတော့သူဝင်ရောက်ရှင်ပြိုင်မဲ့2024ခုနှစ်သမ္မတရွေးကောက်ပွဲကျင်းပပြီးတဲ့အချိန်မှာတော့ပြီးပြတ်သေးမှာမဟုတ်တဲ့အကြောင်းတရားရေးကြွမ်းကျင်သူတွေကခံမှန်းပါတယ်။လိန်ဖြော်ပြေးတရုတ်စတော်မီဒန်နီယယ်စ်ကို2016ခုနှစ်ကလက်သိထုံငွေပေးခဲ့မှုအတွက်ကမ်မရာဟောင်းထရမ့်ကိုတရားစွဲဖို့နယူးယောက်မြို့တရားရုံးဂျူရီအဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာမဲခွဲဆုံးဖြတ်ခဲ့တာပါဒေါ်နယ်ထရမ့်ဟာတမိုင်းမှာရာဇဝတ်မှုနဲ့တရားစွဲခံရတဲ့ပထမဆုံးအမေရိကန်ကမ်မရာဟောင်းဖြစ်ပါတယ်တရားခံအကျိုးဆောင်ရှင်းနေရတဲ့အစိုးရရှင်းနေရအကြားအပြန်အလှန်သတင်းအချက်အလက်ပေးပို့တဲ့အမှုသွားအမှုလာရှုပ်ထွေးမှုတွေကြောင့်ပြစ်မှုကျူးလွန်သူကိုရုံးတင်စစ်ဆေးဖို့ကိစ္စဟာမစစ်ဆေးခင်ပြင်ဆင်ချိန်နောက်တစ်နှစ်နှစ်လောက်အထိကြာသွားနိုင်တဲ့အကြောင်းတရားရေးဆိုင်ရာကျွမ်းကျင်သူရှင်းနေသူကပြောဆိုထားပါတယ်ရှင်
။တောင်ကိုရီးယားအမေရိကန်နဲ့ဂျပန်ရေတပ်တို့ပူးပေါင်းပြီးဒီကနေ့အင်္ဂါနေ့ကရေငုပ်သင်္ဘောတိုက်ဖြတ်ရေးဆက်လက်စီရေးလေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းဒုံးကျည်စမ်းသပ်မှုတွေတိုးလှုပ်လာတာကိုတံပြန်ပြီး6လအတွင်းပထမဦးဆုံးအကြိမ်အနေနဲ့၃နိုင်ငံပူးပေါင်းပြီးအခုလိုအရှိန်မြင့်ဆောင်ရွက်လာတာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။စစ်မြေပြင်သုံးနျူကလ িয়ার ထိပ်ဖူးတွေကိုမြောက်ကိုရီးယားကထုတ်ဖော်ပြသလိုက်အပြီးနှစ်ရက်အကြာမှာပဲစီးလစ်ချင်မှုကိုတနင်္လာနေ့ကစတင်လိုက်တာပါ2019ခုနှစ်နောက်ပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার ဆန့်သတ်မှုတွေပြန်လုပ်လာနိုင်တာကြောင့်ရေစိုးရိမ်မှုတွေလည်းတိုးလာနေပါတယ် နျူကလ িয়ার ဆွမ်းအင်သုံးလင်းတင်သင်္ဘော USS Nimitz နဲ့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်ဖြတ်သင်္ဘောတွေဟာတောင်ကိုရီးယားတောင်ပိုင်းဂျီဂျူးကျွန်းဘက်ကနိုင်ငံတကာရေပိုင်နဲ့အတွင်စီးရီးလေ့ကျင့်ခဲ့တာလို့တောင်ကိုရီးယားကာကွယ်ရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ခင်ဗျာ
။ Syria နိုင်ငံက IS Islam နဲ့စစ်သွေးကြအဖွဲ့ခေါင်းဆောင်တို့ကိုတုတ်တင်လိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကမနေ့ကပြောပါတယ်။ IS စစ်သွေးကြအဖွဲ့ခေါင်းဆောင် Khalid Ahmad Al Jabouri ကိုတုတ်တင်လိုက်တာဖြစ်ပြီးသူဟာဥရောပနိုင်ငံကိုတိုက်ခိုက်ဖို့နဲ့ IS အဖွဲ့အတွင်းခေါင်းဆောင်ပိုင်းတိဆောက်ရမှာတာဝန်ရှိသူတူဖြစ်တဲ့အကြောင်းအရှိအလဲပိုင်းနဲ့အာရှဒေသတွေကိုကြီးကြပ်တဲ့အမေရိကန်ဗဟိုစစ်ဦးစီးဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။မနေ့က IS ခေါင်းဆောင်ကိုတိုက်ခိုက်ခဲ့တာဟာဘယ်နေရာမှာဆိုတာကိုတော့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာတိတိကျကျဖော်ပြထားခြင်းမရှိပါဘူး။ Britain အခြေစိုက် Syria လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတော့ Syria နိုင်ငံအနောက်မြောက်ပိုင်းဒဘုံတွေထိန်းချုပ်တဲ့ Captain ဂျေးဝါနာမှာအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်တဲ့အတွက်လူတဦးသေဆုံးသွားတဲ့အကြောင်းပြောဆိုပါရရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနေ့နေ့မှာတော့လိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ကအင်ကာညသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးဟာဂုံသိက္ခာနဲ့အညီသူတို့သဘောနဲ့သူတို့ပြန်ပို့တာမျိုးဖြစ်ဖို့လိုအပ်တယ်လို့ရေရှည်အောင်မြင်အောင်လှုပ်ဆောင်နိုင်ဖို့လဲလိုအပ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကူညီရေးနဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးမီဇန်နွာရာမန်ကအေဘရာသတင်းဌာနကိုပြောပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ယုံကြည်မှုတည်ဆောက်ဖို့နဲ့ဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံမှုအာမခံဖို့ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးကမြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်တွေထဲကဟိန္ဒူနဲ့ရိုဟင်ဂျာစုပေါင်း1000ကိုနေရပြန်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကသဘောထားထွက်ပေါ်လာတာပါနိုင်ငံသဘောတူညီချက်အရပထမတော့အဖြစ်ပြန်လက်ခံမဲ့လူစီရင်ကိုစီစစ်နေတဲ့အကြောင်းပြောဆိုပြီးအဖွဲ့ဝင်18ဦးပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့မလတတရပတ်ထဲကဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးတော်ကလူစီကားတဲ့အဝတ်အထည်ဈေးကြီးမှာဒီကနေ့အင်္ဂါနေ့မှာမီးအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်မီးအရှိန်ကြောင့်အနီးအနားမှာရှိတဲ့တခြားဈေးဆိုင်တန်းတွေနဲ့အဆောက်အုံတွေကိုပါကူးဆက်သွားပါတယ်မီးလောင်နာဟာပြင်းထန်လျင်မြန်လွန်းတဲ့အတွက်ဈေးဆိုင်ပိုင်ရှင်တွေဟာပစ္စည်းတွေကိုတိမ့်ဖို့အချိန်တောင်မရကြပါဘူးမီးလောင်မှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတည်ဆုံးတဲ့သတင်းတွေတော့ထွက်ပေါ်လာတာတော့မရှိသေးပါဘူးမနက်6နာရီကျော်လောက်ကစတင်ပြီးအဲ့ဒီဘဏ်ကပေးစာဈေးကြီးမီးလောင်နေရာကိုမီးသတ်ယူနစ်48ခုကမီးသတ်တပ်ဖွဲ့ဝင်တွေဟာငိမ့်တက်ခဲ့ရတဲ့အကြောင်းမီးသတ်အရာရှိ Raffi Afru က AP သတင်းဌာနကိုဖုန်းနဲ့ပြောဆိုပါရယ်အဲ့ဒီမီးဟာ6နာရီလောက်လောင်ကျွမ်းခဲ့ပြီးဘလို့ကနေစတင်လောင်ကျွမ်းခဲ့တယ်ဆိုတာကိုတော့မသိရသေးဘူးလို့နောက်ထပ်မီးသတ်အရာရှိတူကပြောပါရရှင်
ပါကစ္စတန်ဗဟိုတရားရုံးဆုံးဖြတ်ချက်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရပ်ပေါင်း90အတွင်းရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်ပါကစ္စတန်အနေနဲ့မြန်မာနိုင်ငံလိုမျိုးဒါမှမဟုတ်တူရကီရဲ့နိုင်ငံရဲ့တူရကီနိုင်ငံရဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်းက Twitter လူမှုကွန်ရက်ကနေဒီကနေ့သတိပေးလိုက်ပါတယ်ပါကစ္စတန်ဗဟိုတရားရုံးရဲ့အဆုံးဖြတ်နဲ့ပန်ချက်နဲ့ခိုင်ပါပတ်သွန်းခွာပြည်နယ်တွေမှာမူလကဒီလအေဒီလအတွင်ရွေးကောက်ပွဲပြုလုပ်ဖို့သတ်မှတ်ထားပြီးမှရွေးကောက်ပွဲကော်မရှင် ECB ကနေနောက်ဆုတ်လိုက်တာကိုသူကရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီအထက်ကပန်ချက်ပြည်နယ်ရဲ့ရွေးကောက်ပွဲကိုလာမယ့်အောက်တိုဘာလ10ရက်ကိုနောက်ဆုတ်ပြောင်းလဲသတ်မှတ်လိုက်ပါတယ်။ခိုင်ပါပတ်သွန်းခွာပြည်နယ်အုပ်ချုပ်ရေးမှူးကတော့ရွေးကောက်ပွဲရက်ကိုမသတ်မှတ်ရသေးတဲ့အကြောင်းနဲ့လုံခြုံရေးနဲ့ရန်ပုံငွေအခက်အခဲကြောင့်လို့အကြောင်းပြပါတယ်။ရွေးကောက်ပွဲနောက်ဆုတ်လိုက်တာနဲ့ပတ်သက်ပြီးပါကစ္စတန်တာဟီအီအင်ဆတ် PTI ပါတီခေါင်းဆောင်ဝင်းကြီးချုပ်ဟောင်းအီမရန်ခန်းကဒါဟာအခြေခံဥပဒေမှာပါရှိတဲ့ပါလီမန်ကိုဖျက်သိမ်းလိုက်တာနဲ့3လအတွင်းရွေးကောက်ပွဲပြုလဲ့ရမယ်ဆိုတဲ့အချက်ကိုချိုးဖောက်လိုက်တာလို့ဝေဖန်လိုက်ပါတယ်။အဲဒီလိုလုပ်တာဟာအစိုးရအနေနဲ့ရွေးကောက်ပွဲအချိန်စရာပြောင်းလဲပြီးအာဏာကိုဆက်လက်ချုပ်ကိုင်ဖို့ကြိုးစားတာလို့လည်းသူကစွပ်စွဲလိုက်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာဒီကနေ့ဧပြီလ4ရက်ကစပြီးအစိုးရပိုင်းမိုဘိုင်းဖုန်းကွန်ပျူတာနဲ့ပစ္စည်းအလုံးမှာ TikTok အသုံးပြုမှုကိုပိတ်ပင်လိုက်ပါတယ်။တရုတ်ပိုင်း video application TikTok ကိုပိတ်ပင်တဲ့နိုင်ငံတွေထဲမှာ American ရဲ့မဟာမိတ် Australia နိုင်ငံကနောက်ဆုံးပါဝင်လာတာဖြစ်ပါတယ်။ TikTok အသုံးပြုသူတွေရဲ့အချက်အလက်တွေကိုရယူဖို့ဘေးကျင်းအခြေစိုက်နည်းပညာကုမ္ပဏီကိုတရုတ်အစိုးရကအသုံးချနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေတိုးလာတာကိုထင်ဟပ်စေတာပါ။တရုတ်ရဲ့နိုင်ငံရေးဝါဒဖြန့်ချိမှုကိုမြင့်တင်ဖို့နဲ့အနောက်နိုင်ငံတွေရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်ပျက်ပြစေဖို့ရည်ရွယ်ပြီး TikTok အသုံးပြုသူတွေရဲ့အချက်အလက်တွေကိုရယူဖို့တရုတ်အစိုးရကစ조사နေတဲ့အကြောင်းအနောက်နိုင်ငံတချို့ကဆွဆွဲတာပါအစိုးရလုံခြုံရေးအေဂျင်စီတွေရဲ့စုံစမ်းတွေ့ရှိချက်တွေကနေထွက်လာတဲ့အကြံပေးချက်တွေအတိုင်းအစိုးရလှုပ်ဆောင်တာဖြစ်ပြီးအစိုးရကထုတ်ပေးတာနဲ့ပစ္စည်းတွေအပေါ်မှာပဲကန့်သက်ထားတာဖြစ်တယ်လို့ဩစတြေးလျဘန်နာရေးဝန်ကြီး KT Gallagher ကပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုရင်းဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုစပြောပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်ထဲမှာ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်တဲ့ရှမ်းနယ်ပအိုလက်နက်ကိုင်တွေ့ကြမှာဒီအပိုင်းအတွင်တိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်။ပိုအိုလက်နက်ကိုင်ဘက်ကတော့သူတို့နယ်မြေကျူးကျော်လာတာကြောင့်လို့ပြောဆိုပြီးရှမ်းလက်နက်ကိုင်အဖွဲ့ကတော့ဒီမြေနယ်မြေဟာသူတို့အမြဲတွာလာလှုပ်ရှားနေတဲ့နယ်မြေဖြစ်ကြောင်းတုံ့ပြန်ထားကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းကတိုက်ပွဲသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL လို့တပ်ဖွဲ့တွေကြားမှာပြီးခဲ့တဲ့မတ်လ30ရက်နေ့နဲ့ဒီလ3ရက်နေ့အကြာမှာအ ਨੇ စုံပြစ်ခတ်တိုက်ခိုက်မှု3ကြိမ်ဖြစ်ခဲ့တာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေးက VOA ကိုအခုလိုပြောပါတယ
်30ရက်တူကတည်းကနေ့ကတည်းကနည်းနည်းစလာတော့နော်ပြန်ရဦးဘက်ကနေပြီးတော့ကျွန်တော်ရှိလူရှိတဲ့မြောက်ကိုနည်းနည်းနည်းနည်းပါနည်းနည်းနည်းနည်းပါလမ်းပြပြီးတော့ကျန်ဆိုးသွားတော့ကျွန်တော်ပြန်လေခုခံတက်ခါတော့မရှိဘူးလေအမေကမှပဲသူတို့ဒီနေ့အားနဲ့ကျွန်တော်လူရှိတဲ့မြောက်ကိုပြတ်တော့ဘောနော်အဲကတူချီနာအာနမတေယူအားအဲအဲယူနာဘောနော်ကျွန်တော်တို့ခဏနာတဲ့ခံတဲ့ဘောမျိုးအဲလိုဝင်တိုက်တယ်လို့သိရတာဘောနော
်အပိလာ3ရက်နေ့တိုက်ပွဲဟာနေကင်း7နာရီလောက်ကစတင်ခဲ့ပြီး3နာရီခန့်ကြာဖြစ်ပွားခဲ့တာပါနှစ်ဖက်တက်ခိုက်ကြဆုံးတဲ့အခြေအနေကိုတော့အသေးစိတ်မသိရသေးပါဘူး။ဒုဗိုလ်မှူးကြီးအုံခေးကတိုက်ပွဲဖြစ်ပွားတာနှစ်ဖက်နားလည်မှုလွဲမတာကြောင့်ဖြစ်နိုင်ကြောင်းနဲ့တွစ်ဆုံဖို့စူးစမ်းနေကြောင်းဆက်ပြောပါတယ်
။ဒီဘက်ကပြောတာကတော့ကျွန်တော်ကလူကနေနေကြည့်ကြော်တယ်လို့အဲ့ဒီအတန်ဆက်ပြောတယ်လေ။ကျွန်တော်ဘက်ကတော့လည်းအမြဲတမ်းတော်လာလို့ရှာနေကြားပြီးအဲ့ဒီသားအဲ့ကွေးမှာနေနေကြည့်ကြော်တယ်လို့တော့မဟုတ်ဘူးလေ။တကယ်တကယ်နေနေအမြင်ဒီလိုတော့နေမပေါ်နော်။အဲဘလို့ပဲချင်းနေချင်းလို့တိတ်ဆုံနေနိုင်တာပဲကောင်းနေတယ်လို့ကျွန်တော်ယူဆတယ်ပေါ့အဲဒါဆက်လက်ထုတ်ထားတယ်အဲနေနိုင်ချက်တော့အချိန်မပေးသေးပဲနဲ့တိုက်ပွဲတွေဆက်ပြီးတော့လုပ်လာလို့တော့ချစ်တင်လို့တော့ကျွန်တော်ယူဆတယ်ပေါ့နော
် NCA အပြည့်ရစာချုပ်အရာဒီနယ်မြေကိုသူတို့ထိန်းချုပ်နယ်မြေအပြည့်သတ်မှတ်ထားတာကြောင့်ဒါကိုလေးစားလိုက်နာဖို့လိုအပ်ကြောင်း PNL ရဲ့တွဲဖက်အထွေထွေတွင်ရင်မှုတခွန်မင်းသိန်းကပြောပါတယ်
အဲ့ဒီနယ်ကတော့ NCA အရာဆက်ကိုစီရင်ပြည်ဟိုရဲ့ချစ်မှုတွေဖြစ်တာ NCA လက်မှတ်ရေးညွှန်းတဲ့အဖွဲ့အစည်းကတော့အတိမပြရမှာပေါ့လေအဓိကတော့ကျွန်တော်တို့ကနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ပေါ်တွေကြားတဲ့ပေါ့
နေမြေငင်းပွားမှုကိုတစ်ချိန်ချိန်မှာတွဲဆုံညီနိုင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်မောက်မယ်မြို့နယ်ကဒူးကြီးဒေသဟာပအိုးတော်လန်ရေးစတင်တဲ့ဒေသဖြစ်သလိုပို့နီခေါ်ရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလလဖားကထိန်းချုပ်ထားတဲ့နေမြေဖြစ်ပါတယ်1994ခုနှစ်မှာရလလဖကနဝတအစိုးရနဲ့အပြစ်ခတ်ရက်ဆဲခဲ့ပြီးတဲ့နောက်2009ခုနှစ်မှာရလလဖပြုတ်ကွဲခဲ့တဲ့နောက် RCSS ကကဒူးကြီးဒေသအတွင်းဝင်ရောက်လှုပ်ရှားခဲ့တာပါ2014ခုနှစ်အတွင်းမှာတော့အစ်စ်ပြန်လည်ဖွဲ့စည်းခဲ့တဲ့ PNL နဲ့ RCSS အကြားလက်နက်ကင်ပဋိပက္ခတွေဖြစ်ပွားခဲ့ပြီး2015ခုနှစ် NCA အပြစ်ရလက်မှတ်ရေးထိုးချိန်မှာတော့ PNL အခြေပြုဒေသအဖြစ်သတ်မှတ်ခဲ့တာလည်းဖြစ်ပါတယ်RCSS နဲ့ PNL အဖွဲ့တွေဟာ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်သလိုလက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေလည်းဖြစ်ကြပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုကိုစုံဝင်းလိုင်းပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲရှမ်းနယ်ကရနေစက်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့အခြေအနေကိုလည်းပြောပြပေးပါမယ်ရှမ်းကရနေစက်မှာကရင်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားမတ်လအတွင်းမှာတိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ် စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့တန်ကားတော့၃ဘာအပါဝင်အရက်သားပြည်သူ၂၅ဦးဖမ်းဆီးတပ်ပြတ်ခံခဲ့ရပါတယ်။၄ကြောင်ပြစ်ခတ်မှုလက်နက်ကြီးပြစ်ခတ်မှုကြောင့်အရက်သား၅ဦးသေဆုံးပြီး၂၉ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖုန်ကြီးကြောင်စာတင်ကြောင်နဲ့နေအိတ်၂၃၃လုံးနဲ့မီးလောင်ပျက်စီးခဲ့တယ်လို့
လန်နာဂျီတိုက်ခတ်မှုကြောင့်ဆစ်ဆောင်ဒေသခံတွေမကြာခဏပြောင်းရွှေ့နေရတာမို့အကြီးအကျယ်ဒုက္ခရောက်နေကြကြတဲ့ကြောင်းလန်နာမဲ့အရက်သားပြည်သူတွေအပေါ်ပြစ်ခတ်တိုက်ခိုက်တာကိုရက်တန်းဖို့ဒေသခံတွေကတောင်းဆိုထားတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြောပြပေးပါရှင်။မတ်လအတွင်းကြားပြည်နယ်ဒေသအခေါ်ကယင်းပြည်နယ်လွိုက်ကော်ဒီမော့ဆိုဘော်လခဲဖားဆောင်စတဲ့မြို့နယ်တွေန ုကရင်နီအမျိုးသားများကာကွယ်ရေးတပ် KMDF ကမနေ့ဧပြီလ3ရက်နေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဒါကြောင့်စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တွေအတွက်မတ်လ1ရက်နေ့မှာပဲတိုက်ပွဲကအကြိမ်ကြီး100ကျော်ဖြစ်ပွားခဲ့တာလို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာမှာတော့လေကြောင်းကနေပစ်ခတ်မှုက66ကြိမ်ထက်မနည်းရှိခဲ့တယ်လို့ KNDF ကပြောပါတယ်။ဒီတိုက်ပွဲအတွင်းမှာတော့ကရင်နီတပ်မတော် KA ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့တပ်ခွဲတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဖြစ်ကြတဲ့ဘောလခဲ PDF ဖဲကုံ PDF မိုးပြဲ PDF DMO PDF ပအိုးအမျိုးသားကာကွယ်ရေးတပ် PNDF နဲ့တခြားမဟာမိတ်တပ်ဖွဲ့တွေပူးပေါင်းပြီးတော့အတူတကွတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲတွေထဲမှာတော့ KNDF ဘက်ကရဲဘော်12ဦးသေဆုံးတယ်လို့စစ်ကောင်စီတပ်သား282ဦးသေဆုံးပြီး80ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်စစ်ကောင်စီတပ်ဖွဲ့ဝင်13ဦးကိုလည်းအသက်ရှင်ရဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီသေဆုံးမှုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူး။စစ်ကောင်စီဘက်ကလည်းဒါနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီတပ်ရဲ့မီးရှို့မှုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေရဲ့နေအိမ်တွေ228လုံးမီးလောင်ပျက်စီးခဲ့ပြီးတော့ဖုံးကြီးကျောင်း2ကျောင်းစာတင်ကျောင်း3ကျောင်းထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲကြောင့်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေအလွန်ကျုံအသုံးပြုပြီးတော့ဥတီကျက်မဲ့ရန်တမ်းပစ်ခတ်နေတယ်လို့စစ်ရှောင်းတွေကပြောပါတယ်။ဒီပစ်ခတ်မှုကြောင့်အရက်သားတွေတေကျေထိခိုက်တာအိုးအိမ်ပျက်စီးတာအကြီးအကျယ်ရင်ဆိုင်ကြုံတွေ့နေရတာပါ။ဒါကြောင့်အရက်သားတွေအပေါ်မှာပစ်ခတ်တိုက်ခိုက်တာမလုပ်ကြဘို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်နေတဲ့ဒီမော့ဆိုမြို့နယ်စစ်ရှောင်းပြည်သူတို့ကအခုလိုတောင်းဆိုပါတယ်
။တောက်ထချင်းနဲ့အဲဒီအနာရှင်တွေကလက်နက်ကြီးတွေပါတယ်သူကမတက်ဆိုင်တဲ့နေရာမရှိတာတော့အဲ့တခုတော့တောက်ထချင်းနဲ့ပါနော်။ထိုင်တဲ့နေရာမှာသူလည်းအကုန်လုံးရှိတာပဲစစ်ရှောင်းနေသူဘာမှမထိုင်ဘူးလေသူတို့ကြောက်စစ်ရှောင်းရတာကြီးအဲ့ဒါသူတို့ကြောက်စစ်ရှောင်းရတဲ့နေရာကိုမတက်ထားတဲ့နေရာလည်းလည်းကြီးချူတော့လည်းလည်းမရှိရဘာပါပြန်လို့လည်းမရအဲ့လိုမျိုးဖြစ်နေတာပေါ့။နေရာတော့ကြောက်ရချင်တယ်ဘယ်ဆုံးမလုပ်လို့ဖြစ်နေလဲ
။နောက်ထပ်စစ်ဆောင်တူကတော့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဘဝနဲ့ပြောင်းရွှေ့နေထိုင်နေရတာမို့ဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်။လက်နက်ကြီးကြောင့်နေအိမ်တွေပျက်စီးစားရတောက်ရေးကလည်းခက်ခဲကြက်တဲလို့ဒေသခံတွေမှာစိတ်ဒုက္ခတောကတွေဖြစ်နေကြပါတယ်
။နေအိမ်ကတော့ကျမတို့အိမ်တွေပျက်စီးတယ်။နောက်ဒီမှာအိမ်တွေပျက်စီးတယ်။ဟောနောက်ဒီလိုမျိုးသွားလာနေတာလည်းတခါရောက်နေ
။ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းတိုက်ပွဲဖြစ်တဲ့နေရာတွေမှာစစ်ကောင်စီတပ်တွေကထိုးစစ်ဆင်လျက်ရှိပြီးတော့နှစ်ဖက်ထိတွေ့တိုက်ပွဲတွေလည်းဆက်ပြီးတော့ဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်။စေပရိပခါတွေပြင်းထန်နေတဲ့ဒေသတွေမှာပြည်တွင်းစစ်ပွဲဒုက္ခသည်တွေဟာအသက်ဘေးကနေလွတ်အောင်လို့ဆက်ပြီးတော့တိမ်းချောင်နေကြရပါတယ်။သူတို့အတွက်အရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေရဖို့နဲ့နိုင်ငံတကာရဲ့အကူအညီတွေကိုစစ်ပွဲရှောင်ပြည်သူတွေဘက်ကမျှော်လင့်နေကြပါတယ်ရှင်
။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေကြားမတ်လအတွင်းမှာတိုက်ပွဲ100ကျော်ဖြစ်ပွားခဲ့တဲ့တဲ့မဆုမုံပြပြပေးခဲ့တာပါအခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းကိုလည်းပြောပြပေးပါမယ် ကရင်ပြည်နယ်ဖပွန်ခိုင်ဒေသခေါ်မူထရခိုင်ကရင်အမျိုးသားအစည်းအရုံးတပ်မဟာ9ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကြားမှာမတ်လအတွင်းတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီနဲ့နယ်ခြားဆောက်တပ်ဖက်ကအရာရှိတူအပါအဝင်90ကျော်ကြာဆုံးခဲ့တယ်လို့တပ်မဟာ9ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကို VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်အမျိုးသားအစည်းအရုံးတပ်မဟာ9နယ်မြေဖြစ်တဲ့ဖပွန်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးမလတလထဲမှာပဲတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့တယ်ဆိုပြီးတပ်မဟာ9နယ်မြေကလက်ချုပ်စီရင်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းဟာမှန်ကန်ကြောင်းကရင်အမျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလေးစေးကအခုလိုပြောပြပါတယ်
။မှန်ပါလေ90ကျော်90နဲ့တနည်းအောင်လို့ကျွန်တော်မနေ့ကချက်ကြည့်လိုက်92ရောက်တင်ပါလေသူရဲ့လာကျုပ်ကြိုက်ပွဲပေါ့နော်အဲ့ဒါတော့ထောက်ကတော့တူတယ်သူတို့အဲမှာဟိုဂီတာနဲ့ငါပေါ့နော်အဲ့ဒါကြိုက်ပွဲပေါင်းကတော့190ကျော်တော့ဒါအမှန်ပဲဖြစ်ပါလေ
လို့ထုတ်ပြန်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတကယ်တော့တက်မဟာ9ဟာတက်မ113ကိုဖြတ်ပြီးမှရောက်ရှိတယ်လို့တက်မဟာ9ကတက်မ113စတဲ့တက်မဟာတွေကိုစီရေးရအထောက်ပံ့ပေးတာလည်းရှိနေပါတယ်ဒါတွေကိုဖြတ်တောက်နိုင်ဖို့အတွက်တက်မဟာ9ကိုအပီးသက်ခြေမုံးတာဖြစ်တယ်လို့လည်းဖရိုကလေးဈေးကအခုလိုပြောပြပါတယ
်။ဒါကသူတို့စီရီးယားဟိုတက်မဟာ9ဒီကျန်တဲ့တက်မ13အတွက်ရေးပါတဲ့တက်မတစ်ခုလို့သူတို့မြင်တယ်လို့ကျွန်တော်တို့နားလည်တယ်။နောက်တစ်ခုကတက်မဟာ9ရဲ့သဘောထားကသူတို့အတွက်ဟိုသူတို့မကြိုက်ဘူးပေါ့နော်။ဟိုအရှိုးချနိုင်မှုနဲ့တက်မဟာ9ဖိချုပ်တာပေါ့နော်။ဖိချုပ်ခြင်းတဲ့သဘောကသူဖြစ်ပါလေ။
မြန်မာစစ်တပ်ဘက်ကတော့ KNU ရဲ့မန္တလေးပလောဌာနချုပ်ကြပြီးကလေးကတက်မဟာ9ကိုခြေမုံမှုတွေပုံများလာသလိုတက်မဟာ9နယ်မြေအတွင်းကိုစစ်တပ်ကနယ်မြေချဲ့ထွင်တာတွေလုပ်တဲ့အတွက်အပြစ်ခတ်ရဲစေးရေးကာလမှာတော့စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေခဲ့ပါတယ်။တက်မဟာ9နယ်မြေထဲမှာရွှေတပ်ထုအပါဝင်တယံဇတ္တတွေကိုစစ်တပ်ဘက်ကထိန်းချုပ်လိုတဲ့သဘောရှိတယ်လို့လည်းလေ့လာသူတွေကဆိုပါတယ်။တက်မဟာ9ဟာလေရင်ပြစ်လက်နဲ့အပါဝင်စစ်လက်နဲ့ပစ္စည်းတွေပြည့်စုံတာကြောင့်စစ်ကောင်စီဘက်ကပို့ပြီးတော့တိုက်ခိုက်ခြေမုံတာတွေလည်းရှိနေတာပါအခုဆိုရင်2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကတက်မဟာ9ဟာလေကြောင်းတိုက်ခိုက်ခံရမှုဒုတိယအများဆုံးတက်မဟာဖြစ်တယ်လို့လည်းဆိုပါတယ်
95 96လောက်ကတည်းကဒီမှာကိုချပြီးနောက်ပိုင်းမှာလည်းပဲတက်မဟာ9ကိုတို့ပို့ပြီးတော့ချိန်မုံနဲ့နေသားကြတယ်တွေ့ကြရတာပေါ့နော်အဲဒါကြောင့်ကိတ္တရဆွေကြီးလှုပ်ထားခဲ့ပြီးမြင်နေတယ်ခုနကပြောလို့အမြဲတမ်းအမချစ်တဲ့အောင်ပုံမှန်လေးတိုက်ပွဲကြီးပြင်းမှုတွေကဖြစ်နေကြတာနဲ့တမန်ငါတဲ့အချက်မှပေါ့။နေချောင်းတိုက်ခိုက်မှုမှာကျွန်တော်တို့ဟိုနောက်ဆုံးစီးပြင်းမှုကဒီတမန်6ကတမန်ငါနဲ့ဟိုနည်းနည်းလေးများပြီးတော့အကျဉ်းကြီးအများဆုံးဖြစ်ကြတော့ပေါ့နော်ဒီတမန်ကတော့တော့တမန်6ကတော့တမန်ငါနဲ့နည်းနည်းလေးပိုပဲအပေါ်တော့အကျဉ်းကြီးများတယ်ကျွန်တော်တို့တွေ့ရတယ်။ဒုတိယကတော့တမန်ငါပေါ့နော်အဲ့လိုအကျဉ်းကြီးအပြင်ဒုတိယလိုက်တာပေါ့
မလ28ရက်နေ့တုန်းကတော့တက်မဟာ9ထိန်းချုပ်နယ်မြေထဲမှာရှိပြီးစီရေးအရကောနေဆက်လုံကြုံရေးအရပါအေးပါတဲ့မေခါထစစ်ကောင်စီစခန်းကိုတက်မဟာ9ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပါတယ်ဒီစခန်းကနေလက်နက်ကြီးစက်အများအများရရှိခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြဆုံးနေများခဲ့ပါတယ်ဒီအတွက်မလထဲမှာစစ်ကောင်စီတပ်သား90ကျော်ကြာဆုံးခဲ့ပြီး40ကျော်ဒဏ်ရာရရှိခဲ့ကြောင်း KNU ဘက်ကတော့4ဦးကြာဆုံးခဲ့ပြီး14ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးတက်မဟာ9ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
KNL တက်မဟာ9နယ်မြေမှာမတ်လအတွင်းစစ်ကောင်စီနဲ့တိုက်ပွဲ190ကျော်ဖြစ်ပွားခဲ့တဲ့တဲ့တင်မအေးမှာပြောပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာပုံနှကြောင်ရတိတောင်ကားလမ်းပိတ်ထားစေမို့ဒေသခံတွေအခက်ကြုံနေရတဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့သားမှအပြစ်ရထားပေမဲ့လည်းရခိုင်မြောက်ပိုင်းကပုံနှကြောင်နဲ့ရတိတောင်ဆက်သွယ်ထားတဲ့ကားလမ်းမကိုစစ်ကောင်စီကဒီကနေ့အထိပိတ်ထားစေဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ရခိုင်ဒေသမှာလက်တလောငြိမ်းချမ်းနေတဲ့ဆိုပေမဲ့စစ်ကောင်စီဘက်ကတော့ဒေသခံတွေရဲ့ခီးသွွာလာရေးကိုတင်းကျပ်စစ်ဆေးတာတွေကုန်ပစ္စည်းတည်ယူခွင့်တွေကိုကန့်သတ်တာတွေလှုပ်ဆောင်နေစေဖြစ်ပါတယ်ရန်ကုန်ကလာတဲ့တဲ့ရင်ကိုအခြေခံပြီးကိုဝင်းခတ်မောင်ကပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားနားလည်မှုနဲ့ပြည့်ရက်ထားတာအခုဆိုရင်3လကျော်ကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူတွေနဲ့လူလူလက်လက်ခီးသွွာလာခွင့်မရှိသေးသလိုတစ်မျိုးနဲ့တစ်မျိုးကုန်ပစ္စည်းတည်ယူရေးပိုင်းတွေမှာလည်းအခက်အခဲကြုံနေရဆဲဖြစ်ပါတယ်။ပုံနှကြုံရသေးတောင်ကားလန်းကိုတကြောပြန်တိုက်ပွဲတွေဖြစ်ကြတဲ့ကစစ်ကောင်စီပိတ်ထားတာအခုဆိုရင်ပြန်မဖွင့်သေးတာကြောင့်အခက်ကြုံနေရတယ်လို့ပုံနှကြုံဒေသခံတို့ကပြောပါတယ်။
PCR mayauku, lalala de telumiau, atasu, atasando, baru jekaru amyau mesuhi, awa, kita go time bi juga ada sih. Siapa, kerja amyau sih, awa, paman, awa, tanai laut dolo ada sih go, awa, ye jawan ni pabrik doni ada, tiyalung ni bawa rongjare. Abang ni, senjang mule, nabi awa, luna de, awa.
จำมาเยอะชุดที่เขาแกนอะไรเลยหัวพี่เด็กเว้ยมาเสียงเบี้ยวพี่เด็กแล้วชิมาเราเอลีปงในจงยัดได้ดังกาลมาดีด้ากันเลยกูสังเกตคู่เรนเนี่ยดาขี่ตัวละกุ้งปีท่าเดือดแล้วเดี๋ยวสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่งสิ่ง ဘာလို့မှရှိတာမဟုတ်ပါဘူးကိုမင်းတို့ဆိုရင်နေတဲ့ဖိကံကရှိမလားအမေရိကပေါ်နေတဲ့အချိန်မှာဆိုတော့အဆင်ပြေတယ်လေဘူကတော့အရင်ဆိုတော့ကိုထွင်းနေတော့ပိတ်ဆင်တရားမှာ6-3-9-3လောက်ပြီးရတာလည်းရှိတယ်အခုဆိုပိတ်ဆင်3ရဖို့တည်းမလိုပါဘူးကိုမဘေးရွေးတွေနဲ့မုန်းနေရတဲ့အချိန်ပြေလို့ပါလေ
တိုက်ပွဲမရှိပေမဲ့လည်းစစ်ကောင်စီကအဲ့ဒီကားလမ်းကိုဘာကြောင့်အချိန်ကြာကြီးပိတ်ထားတယ်ဆိုတာမသိသလိုစစ်ကောင်စီတာဝန်ရှိသူတွေအနေနဲ့လည်းတရားဝင်ထုတ်ပြန်ထားတာမတွေ့ရပါဘူးရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကလမ်းတွေကိုပိတ်ထားတဲ့အပြင်ကုန်ပစ္စည်းတည်ယူခွင့်တွေကိုလည်းကန့်သတ်ထားပါတယ်ဒီမဘက်ကလာတဲ့ကုန်တင်ကားတွေဆိုရင်လည်းရန်ကုန်စစ်တွေကားလမ်းတစ်ချောင်းအာနာပိုင်နေရဲ့စစ်ဆေးတာကိုအချိန်ချင်းခံရတာကြောင့်ခီးကြကြရာတွေရှိနေတာပါတချို့ကုန်ပစ္စည်းတွေဆိုရင်ရခိုင်ပြည်နယ်စစ်ကောင်စီရဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးရဲ့ခွင့်ပြုချက်ယူပြီးမှတည်ယူခွင့်ရတာမျိုးတွေလည်းရှိနေပါတယ်ဒါအပြင်ရခိုင်ပြည်နယ်အတွင်းတစ်မျိုးနဲ့တစ်မျိုးကုန်ပစ္စည်းတည်ယူခွင့်တွေကိုလည်းစစ်ကောင်စီကကန့်သတ်ထားပါတယ်အထူးသဖြင့်တော့ဆန်ရိတ်ခါတည်ယူရာတွေကိုအဓိကကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ကြောက်ဖြူကနေစစ်တွေကိုဆန်တည်ယူခွင့်အခုချိန်ထိမရှိသေးသလိုတခြားမျိုးနယ်တွေမှာလည်းကန့်သတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်လက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲရထားတယ်ဆိုပေမဲ့စစ်ကောင်စီဘက်ကလူဝင်အားလက်နက်အင်အားဖြည့်တင်းနေတယ်လို့အပြည့်ရသဘောတူညီချက်ကိုလိုက်နာမှုမရှိတာကြောင့်အချိန်မီတိုက်ပွဲဖြစ်လာနိုင်တယ်လို့ဒီနေ့စောပိုင်းကရခိုင်လက်နက်ကိုင် AA ဘက်ကပြောဆိုထားပါတယ်ခင်ဗျာ
ပုံနဲ့ကျောင်းနဲ့ရသေးတောင်ကားလမ်းပိတ်ထားစေမှုဒေသခံတွေအခက်ကြုံနေကြရတဲ့တဲ့ကိုဝင်းခမပြောပြပေးခဲ့တာပါအခုတစ်ခါတော့ရန်ကုန်မန္တလေးနဲ့နေပြည်တော်မှာတကြံပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပေးပါမယ်ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့ကြီးတွေမှာအခုနှစ်တကြံရေကစားပွဲတော်ကိုကျင်းပနိုင်ဖို့မန်းတပ်တွေစောင့်လုပ်နေတာတွေ့ရပါတယ်တကြံကာလဧပြီလအစမှာမြို့ကြီးတွေရဲ့တကြံပွဲတော်ပြင်ဆင်ထားတာနဲ့ပတ်သက်လို့ဒေသခံတွေရဲ့ပြောဆိုချက်တွေကိုစူးစီးပြီးပေးပို့ထားတဲ့သတင်းကိုအခြေခံပြီးမှတ်ယူခြင်းနိုင်ကပြောပြပေးပါရှင်
။ရန်ကုန်မှာဒီနှစ် 2023 အတာတကြံပွဲတော်ကျင်းပဖို့အတွက်စစ်ကောင်စီဘက်ကမက်ရှလလေလောက်ခရဲကပြင်ဆင်နေတာတွေ့ရပါတယ်။ရန်ကုန်မြို့တော်ခမ်းမမှာမန်တက်ဆောက်လုပ်တာလမ်းလျှောက်တကြံအတွက်ပြင်ဆင်နေတာနဲ့တည်သူရင်ပြင်မှာတကြံမန်တက်အသေးလေးတွေစီစဉ်ထားတာတွေလည်းရှိပါတယ်။စစ်ကောင်စီဘက်ကဒီနှစ်တကြံပွဲတော်အတွက်ပုံမှန်လူစီကားတဲ့နေရာတွေမှာရေကစားမန်တက်ဆောက်လုပ်တာတွေရှိနေပေမဲ့တခြားနေရာတွေမှာတော့တကြံအတွက်ပြင်ဆင်တာတွေမရှိသေးဘူးလို့ရန်ကုန်ဒေသခံတအုပ်က VOE ကိုပြောပါတယ
်။ဘာမှတော့မရှိပါဘူးပြန်ကျွန်တော်တို့တွေ့တဲ့နေရာတော့လူတိုင်းကဆွန့်ကြရပါဘူး။တည်သူရင်ဒီဘက်ခြမ်းပေါ့ပြည်နယ်ဘက်ခြမ်းတော့သူလုပ်ထားတာတော့ဒီလိုပြောတဲ့နေရာတဲ့နေ့တွေမှာမတွေ့ပါဘူးကျွန်တော်တို့ဒီကဲနေ့တွေသွားတာ
ရန်ကုန်မှာကိုဗစ်ကရောဂါမတိုင်ခင်2019ခုနှစ်ကတကြံပွဲတော်ကိုစီစီကာကာကျင်းပခဲ့ပါတယ်တကြံရေကစားမန်တက်တွေအပြင်လမ်းလျှောက်တကြံနဲ့မန်တက်အသေးလေးတွေပါနေရာတော်များများမှာရှိခဲ့တာပါအဲ့ဒီနောက်ပိုင်းမှာကက်ယောဂါနဲ့စစ်တပ်အာဏာသိမ်းလိုက်တဲ့အခြေအနေတွေကြောင့်တကြံပွဲတော်ကိုမကျင်းပနိုင်တော့ဘဲပြီးခဲ့တဲ့2022ခုနှစ်မှာစစ်ကောင်စီဘက်ကတကြံပွဲတော်ပြန်ပြီးကျင်းပခဲ့ပါတယ်စစ်ကောင်စီရဲ့ဝင်ကြီးဌာနတွေခြေဆိုင်မြို့ဖြစ်တဲ့နေပြည်တော်မှာလည်းဒီနှစ်တကြံပွဲတော်ကျင်းပဖို့မန်တဲ့ဆောက်လုပ်တာတွေရှိနေတယ်လို့ဒေသခံတအုပ်ကဆိုပါတယ
်။ကမ္ဘာရေးရေးစီးပွားရေးတော့မန်တဲ့တွေထိုးလာတာလည်းမှာအသေးလေးရင်ရှိတယ်ဥပဒေတော့မရှိသေးဘူးမှာ
။အစင်လာကြီးမားတဲ့မန္တလေးမြို့တကြံပွဲတော်ကိုလည်းကက်ယောဂါကာလာကစပြီးစီစီကားကားမကျင်းပနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီဘက်ကစီစီနဲ့တကြံမန်တက်တွေရှိခဲ့ပေမဲ့တကြံရေကစားသူတိတ်မရှိခဲ့ပဲဒီနှစ်မှလည်းစစ်ကောင်စီဘက်ကတကြံမန်တက်တွေဆောက်လုပ်နေတာတွေ့ရတယ်လို့မန္တလေးမြို့ကန်တအုပ်ကဆိုပါတယ်
။ကျုံမေးပတ်ပတ်လို့လောလောဆယ်တော့မန်တက်၄-၅ဆယ်ပြီးတော့သူထိုးထားတာပဲသူဝန်ထမ်းနဲ့မိတ္တတွေကတော့သူမဖြစ်မနေပို့ရမယ်လို့ပြောထားတယ်ဟုတ်လားတော့မသိဘူး။ပြီးတော့ကာမရဲ့လည်းဘူးလောလောဆယ်တော့စောင့်နေတယ်တန်းလိုက်ပဲ။
ဒီကရက်နှစ်ကစပြီးစစ်ကောင်စီဘက်ကတကြံပွဲတော်ကိုပြန်ပြီးစီစဉ်ကျင်းပခဲ့ပေမယ့်လူစီကားတဲ့အထိတကြံရေကစားသူမရှိခဲ့ပါဘူး။ဒီနှစ်မှာလည်းတကြံပွဲတော်အတွက်မြို့ကြီးတွေမှာမြို့တော်ခမမန်းတဲ့အပါဝင်မန်းတဲ့အသေးလေးတွေစောက်လုပ်ပြီးစီစဉ်နေတာရှိပေမယ့်တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကြောင့်တကြံပွဲကိုတပိတ်မှောက်ကြဖို့လှုံ့ဆော်သူတွေလည်းရှိနေတဲ့အတွက်ရေကစားသူတွေနဲ့ပြန်ပြီးမစီကားနိုင်ဘူးလို့ဒေသခံတွေကတော့ခံမှန်းနေကြပါတယ်ရှင်။
ရန်ကုန်မန္တလေးနဲ့နေပြည်တော်တို့မှာတကြံပွဲကျင်းပဖို့ပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမယ်ရင်ကျန်တိုင်းပြောပြပေးခဲ့တာပါ။အင်္ဂါညအတွက်သတင်းပေးပို့ချက်တွေကကြလောက်ပါပဲ။ View American အတန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်း나유ဝတ်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ View အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီဒီယိုမြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbambis ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်တာရှင်များရှင် View American အတန်းရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9383နဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေထူးခြားတဲ့လက်ရာမြောက်နိုင်ရည်များပြပွဲအကြံပြပြပေးထားတဲ့ကဘာတလွားခီးသွာအစီအစဉ်နဲ့တောင်ကြားတွေကြားကမြန်မာစာတင်ကြောင်းလေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာနှုတ်ပိတ်ခငွေပေးမှုနဲ့တရားရင်ဆိုင်ဖို့ပြင်ဆင်နေပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သူဟာတရားရုံးကိုတွားရောက်မယ်လို့ထရမ့်ရှင်ကြီးကပြောပါတယ်။ဒီအမှုအလားလာနဲ့ပတ်သက်ပြီး VOA သတင်းတော် Veronica Beldares Eclipse Recipe ထားတဲ့တဲ့င်းကိုကိုအောင်မှာပြောပြပေးပါရှင
်။ New York Manhattan Grand Jury အဖွဲ့ကသမ္မတဟောင်း Donald Trump ကိုဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာကြောင့် Trump ဟာတရားရုံးတော်ရှေ့မှောက်လာရောက်ရမှာပါ
။ What I hope is that we get
တရားရုံးသွားပြီးမြန်နိုင်သမျှမြန်မြန်ပြန်ထွက်လာမှာပါ။ဒါဟာလုံရိုးလုံးစင်အတိုင်းတရားသူကြီးရှေ့သွားပြီးအပြစ်မရှိကြောင်းထွက်ဆိုရုံပါ။ဒီမှုကိစ္စနဲ့ပတ်သက်ပြီးတရားသူကြီးကိုပြန်လျှောက်လဲမှာဖြစ်တယ်လို့တစ်ဖက်ကတင်ပြထားတဲ့အကြောင်းအရာတွေကိုလည်းတောင်းခံသွားမှာပါ။အဲ့ဒီအခြေအနေပေါ်ကနေနောက်ထပ်ဆက်လုပ်သွားပါမယ်
။ဘလို့အမှုနဲ့ထရမ့်ပေါ်ဆွဲချက်တင်ထားလဲဆိုတာကိုတော့မသိရသေးပေမယ့်ထရမ့်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိခဲ့တဲ့ဆိုတော့လိန်ဇလန်မင်းသမီး Stormy Daniels ကိုနှုတ်ပိတ်ခအနေနဲ့ငွေပေးခဲ့တာကြောင့်လို့ယူဆရပွဲရှိကြောင်းတရားရေးကျွမ်းကျင်သူတွေကပြောပါတယ်။ခုလိုထရမ့်ပေါ်အမှုဆွဲဆိုထားတာတွေကတိတ်အခြေမြင့်မရှိကြောင်းထရမ့်ရှေ့နေကပြောပေမဲ့ဒီကိစ္စကိုကြားနာမဲ့တရားသူကြီးဟာပတ်မလိုက်သူဖြစ်တာကြောင့်ထရမ့်အနေနဲ့စိုးရိမ်ကြောက်ကြမှုရှိနေတယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။
တရားသူကြီးကဘက်လိုက်သူလို့မထင်ပါဘူးဘက်လိုက်သူလို့ထင်စရာရှိလောက်တဲ့ဆက်ဆံရေးမျိုးသူနဲ့ကျွန်တော်ကြားမှာမရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးဘလို့မှသိနိုင်စရာမရှိပါဘူ
းဆွဲချက်တင်တဲ့အစိုးရရှိနေ Elvin Bragg ကိုလည်း Trump ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ဒါဟာ Trump အပေါ်အမှုပိုကြီးလာစေနိုင်ကြောင်းကြွမ်းကျင်သူတွေကထောက်ပြပါတယ်
interfering with or
အစိုးရလုပ်ငန်းဆောင်တာတွေကိုနှောင့်ယှက်ပေးတာချိန်ချောက်တာတွေကိုဂျူရီတွေသိတဲ့အခါဒီမှုနဲ့ပတ်သက်ပြီးဘလောက်ထိကင်တွေဖို့လိုမလဲဆိုတာနဲ့ပတ်သက်ပြီးဂျူရီတွေရဲ့သဘောထားပြောင်းလဲသွားနိုင်ပါတယ
်။ဒါပေမဲ့လည်း Trump ပေါ်အရင်ကရောဂုလက်ရှိပါဆွဲချက်တင်ထားတာစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးတော့လူသိရှင်ကြားထုတ်ဖော်ပြောဆိုတာမျိုးမလုပ်ဖို့တရားသူကြီးတူကတားမြစ်တယ်ဆိုတာဟာဖြစ်နိုင်ခြင်းမရှိကြောင်း Trump ရှင်ကြီးကပြောပါတယ
်။ I think it would be very difficult.
တရားသူကြီးတူကသမရရွေးကောက်ပွဲဝင်မဲ့သူတယောက်ကိုဘာမှမပြောရအောင်ဆိုပြီးတားမြစ်ဖို့အလွန်ခက်ခဲပါတယ်။ဒီတိုင်းပြည်အပေါ်အများကြီးတက်ရောက်နိုင်တဲ့ကိစ္စပါ
။ Trump တရားရုံးကိုလာပြီးတော့လက်ပွေနှိပ်ဓာတ်ပုံအရိုက်ခံပြီးသူဆွဲချက်တင်ခံရတာတွေကိုကြားနာမဲ့ဒီကနေ့အင်္ဂါနေ့မှာတရားရုံးပတ်လည်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားမှာပါ။ဒီကနေ့ညမှာပဲ Florida ကမာယီလာကိုဆိုင်မှာ Trump မှာသူသဘောထားမှတ်ချက်ပေးနေကြောင်းထရမ့်ရဲ့ရုံးကပြောပါတယ်2024အမေရိကန်သမ္မတရွေးကောက်ပွဲမှာအကြော့ပြန်ပါဝင်ရှင်ပြိုင်ဖို့ဆောင်ရွက်နေချိန်မှာပဲထရမ့်အပေါ်ဆွဲချက်တင်တဲ့ကိစ္စတွေပေါ်ပေါက်လာတာပါခင်ဗျာ
က ကိုအောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ကြရတာပါအခုဆက်ပြီးကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်ကိုမထုတ်လွှင့်ပေးခင်ပါပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြပေးခြင်းပါတယ်အနောက်နိုင်ငံထုတ်တင်ကားနဲ့ဆက်လက်နဲ့အယောင်ဆောင်ပစ္စည်းတွေကိုအဝယ်လို
လေထိုးစကားတူတွေပေါင်းရယ်ဆက်လက်နဲ့ပစ္စည်းနဲ့ပုံတူထုတ်လုပ်ထားတဲ့ပစ္စည်းပုံစံမျိုးစုံနဲ့အမျိုး30ကျော်ပါတယ်။ချိတ်နိုင်ငံထုတ်ဆက်ဖက်ဆိုင်ရာပစ္စည်းအတုရောင်တွေမှာနောက်ဆုံး Hymers ရွေးရှားဒုံးပစ္စည်းစနစ်ပါပါလာပြီးတော့တကယ် site to guide ထုတ်လုပ်ထားတာဖြစ်ပါတယ်။ဒီပစ္စည်းတွေဘယ်ကဝယ်ယူလဲဆိုတာမပြောပေမဲ့လည်း Ukraine ကိုရောက်ရင်လည်းရောက်သွားနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီစစ်သုံးပစ္စည်းအတုရောင်တွေကလူလုံပိုးသားနဲ့ချုပ်လုပ်ထားပြီးတော့ရေဒါနဲ့ကျင်လဲအပူဓာတ်ထုတ်လုပ်တဲ့တကယ့်အစစ်လိုမျိုးတွေ့ရပါတယ်။ကားတို့တစီကိုလေမထိုးခင်ခောက်ပြီးတော့အထုတ်ထဲထည့်ထားရင်စစ်သား2ယောက်ကနေ4ယောက်ကတဲမနိုင်ပြီးတော့တုံးငန်းလေးဆိုရင်တော့10မိနစ်လေထိုးတာနဲ့ကားပုံဖြစ်သွားနိုင်ပါတယ်။ကမ္ဘာမှာရုရှားယူကရိန်းစစ်ပွဲကြီးဖြစ်ပွားနေချိန်မှာအနောက်နိုင်ငံထုတ်တင်ကားနဲ့စစ်လက်နက်ပစ္စည်းတွေဝယ်လိုအားမြင့်တက်နေသလိုအခုလိုအယောင်ဆောင်စစ်ပစ္စည်းတွေလည်းအဝယ်လိုက်ပြီးတော့ဒီကုမ္ပဏီကအလုပ်ဖြစ်နေတာပါ။အထူးကြဆိုရင်တော့ရုရှားစစ်ပွဲစတင်ကလေးကသူတို့ထုတ်လုပ်တဲ့ပစ္စည်းတွေအဝယ်လိုက်လာတာအခုသူတို့လုပ်ငန်းကရာနှုန်းဖြင့်ကြီးထွားလာပါတယ်။သူတို့ထုတ်တဲ့လင်းမုတ်ကအတူရောင်တစည်းကလည်းအမျိုးအစားကိုလိုက်ပြီးတော့ဒေါ်လာ1000ကနေပြီးတော့ဒေါ်လာ3000အထိကျသင့်ပါတယ်။မလဆလေးရင်းနေကလင်းငယ်လေးတစ်စင်းမိုးမျော်တိုက်ရဲ့တိုက်ခေါင်မိုးရဟရင်စင်းသက်ကွက်မှာအောင်မြင်မြင်စင်းသက်နိုင်ခဲ့ပါတယ်။တောင်ပင်ပါတဲ့လေရင်တစ်စင်းမြေပြင်အချက်ပြစနစ်မပါဘဲနဲ့နေရာချင်းချင်းလေးမှာရအောင်လို့လေရင်ဆင့်တက်နိုင်ခဲ့တာဒါပထမအဦးဆုံးချိန်ဖြစ်ပါရဲ့ဒူဝိုင်းမြို့ကနာမည်ကျော်မိုးမျော်တိုက်ခေါင်မိုးနေရာချင်းချင်းလေးမှာလေရင်ကိုဆင့်တက်ပြနိုင်သူကအသက်39နှစ်အရွယ်စွန့်စားတရုတ်ပြလေရင်မှုဖြစ်သူလုခ်ဇက်ပီလာဖြစ်ပြီးတော့လေရင်ပြေးလမ်းအတွက်မီတာ20ပဲရှိတဲ့ရဟတ်ရင်ဆင်းခွင်မှာဆင့်တက်နိုင်ခဲ့တာဖြစ်ပါရဲ့သူကလေရင်ဆင့်ဖို့3ချိန်မြောက်ကြိုးစားသွားပြီးတော့မှအောင်မြင်သွားတာပါရဟရင်ဆင့်တဲ့အကွက်ကလည်းလေထဲပေအမြင့်600ကျော်မှတည်ရှိပါတယ်။အဲ့ဒီဒူဘိုင်းမြို့ကအထက်ပေါင်း56ထက်မြင့်တဲ့နာမည်ကျော်ဘူရာအယ်အာရဖ်ဟိုတယ်ကတညတဲခိုစီဈေးအမြင့်ဆုံးဒေါ်လာ2000ခွဲအထိဈေးကြီးတဲ့ဟိုတယ်ဖြစ်ပြီးတော့အဲ့ဒီဟိုတယ်ကဟောလိဝုဒ်ရဲ့တဲရည်ရင်ပေါ်စွန့်စားရုပ်ရှင်ကားတွေမှလည်းပါဝင်တတ်တာဖြစ်ပါတယ်။အခုစွန့်စားမှုကိုလုပ်ဖို့တော့လေရင်မှုက2021ခုနှစ်ထဲကအကြိမ်ပေါင်း650အဆန်းလေ့ကျင့်ခဲ့ရပါတယ်။အဲ့ဒီကသူ့ရဲ့အကွက်ပြမှုအဆုံးသက်တော့သူကအဲ့မြေပြင်ကွက်လက်လေးမှာမုံလက်ကောက်ပုံအဝိုင်းပတ်လေရင်မောင်းပြီးတော့တိုက်ခေါမိုးပေါ်ကနေပြီးတော့လေရင်နဲ့တိုင်ပင်ထုတ်ပြသွားခဲ့ပါတယ်ဒီကန်ထူးတဲ့ကလေးကတော့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာဒိုကစားတဲ့အယ်နာဆာဘောလုံးကလပ်ကိုမလ3ရက်နေ့ကဖိတ်ကြားခံရတာပါဒါကြောင့်ဆီးရီးယားနိုင်ငံမှာငရင်တန်တဲ့ကလေးလေးကမ္ဘာပေါ်လုံးအကျော်မော်ခရစ်စတီယာနိုရနာဒိုနဲ့တွေ့ကျင်တဲ့ဆန္ဒတွေဖြည့်သွားခဲ့ရပါတယ်။နဗီဆာယီဆိုတဲ့ကလေးကငရင်ကယ်ဆယ်ရေးလုပ်သားတွေကိုသူ့ဆန္ဒကိုပြောပြနေတဲ့ဗီဒီယိုလူမှုကွန်ရက်မှာတက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့ဗီဒီယိုကိုအွန်လိုင်းမှာကြည့်ရှုသူ2,000ကျော်ပြီးတော့သူ့ကို Saudi Arabia နိုင်ငံမှာရနာဒိုနဲ့လာတွေ့ဖို့အတွက်သူ့ရဲ့ဗီဒီယိုကိုတွေ့သွားတဲ့ Saudi Arabia ဖျော်ဖြေရေးအာဏာပိုင်အဖွဲ့ဥက္ကဋ္ဌကကလေးနဲ့မိခင်ကိုအကုန်ကြခံခေါ်ယူပေးတာဖြစ်ပါတယ်ရာဒူနဲ့တွေ့ရတာအိမ်မက်မက်နေတယ်လို့ထင်မိပါတယ်ယုံတော်မယုံနိုင်ပါဘူးအိမ်မက်မဟုတ်ပါခြင်းနဲ့လို့ဖျားရှိခိုးဆူတောင်းပါတယ်လို့ကလေးလေးကပြောသွားပါတယ်သူရာနာဒိုနဲ့တွေ့တော့ဝမ်းသာအရာပြေးဖက်တဲ့ဗီဒီယိုကတော့ကြီးရှုသူ6တန်းကျော်ရှိပါတယ်ကလေးကအယ်နာဆာအသင်းကနဲ့ဘောလုံးပွဲကိုရီယက်မြို့တော်မှာကြည့်ရှုခဲ့တာပါ။ရနာဒိုကအရန်သဘောကောင်းပါတယ်။လူတိုင်းသူနဲ့တွေးနိုင်ပါစေလို့ဆာယီကဆုတောင်းသွားခဲ့ပါတယ်။လက်ခံဖုန်းကွန်ရက်ကုမ္ပဏီတစ်ခုဖြစ်တဲ့ World Mobile ကလွှတ်တင်တဲ့လေသင်းမော်တွေဖြစ်ပါတယ်။အင်တာနက်ချိတ်ဆက်မှုမရှိတဲ့ကမ္ဘာဒေသတွေကလူတွေကိုအင်တာနက်ချိတ်ဆက်ပေးနိုင်ဖို့ဒီလေဘောလုံးကြီးတွေလေထဲကိုလွှတ်ထားတာဖြစ်ပြီးတော့ AirNorth လို့ခေါ်တဲ့အဲ့ဒီလေသင်းမော်တွေကိုမြေပြင်ကနေကျိုးနဲ့ချီလွှတ်တင်ထားတာပါ။အ Enos တကူကနေ Telecom Tower တိုင်းစနေတိုင်းနဲ့ညီများတဲ့ Internet ချိတ်ဆက်မှုထုတ်ပေးနိုင်မှာဖြစ်ပါတယ်။ကောင်းငင်ထဲမှာပေမြင့်1000ကျော်မှနေနေပြီးမြေပြင်အခြေဝင်းအဖြစ်မိုင်80လောက်ထိ Internet ကွန်ရက်ချိတ်ဆက်ပေးနိုင်ပါတယ်။ Telephone Tower တိုင်းထူဖို့မလွယ်ကူတဲ့ဝေးလံဒေသတွေအတွက်နေရာဒေသတစ်ခုတည်းကထိန်းချုပ်ထားတာမဟုတ်ဘဲနဲ့အဖို့ခသက်သာပြီးတော့နေရာဒေသစုံကနေအင်တာနက်ချိတ်ဆက်မှုပေးနိုင်ဖို့အတွက် World Mobile Company ကလှုပ်ဆောင်နေတာပါအခုပနမအဖြစ်ဇန်စီဘာနိုင်ငံမှာစတင်လှုပ်ဆောင်ခဲ့ပြီးတော့အောင်မြင်တဲ့အတွက်ဒီနေ့နဲ့တခြားဒေသတွေကိုလင်းလင်းမြန်မြန်တိုးချဲ့လှုပ်ဆောင်ဖို့ရှိပါတယ်ကမ္ဘာမှာလူပေါင်း 2.8 ဘီလီယံတနည်းပြောရရင်တော့ကမ္ဘာလူကြီးရဲ့3ပုံတစ်ပုံဟာအင်တာနက်ချိတ်ဆက်မှုရှိသေးတဲ့နေနေကြရတာဖြစ်ပါတယ်မျိုးပေါင်းချင်ဆိုရင်မက္ကဆီကိုနိုင်ငံတီယိုတီဟွာကဲမြို့ဟောင်းကိုအဲ့ဒီရီထောင်ချီပြီးရောက်လာတတ်ကြတာပါသူတို့ကမလ20ရက်နေ့က Pyramid of the Sun နေမင်းရဲ့ Pyramid နေရာမှာစုဝေးခဲ့ကြပါတယ်များအဖြစ်ဝှက်ဖြူစင်ကြယ်ဝှက်ထားကြတဲ့ဒေသခံတွေနဲ့နိုင်ငံသားတွေဒီမက္ကဆီကိုနိုင်ငံမှာတည်ရှိတဲ့နေမင်းရဲ့ Pyramid ပေါ်တက်ပြီးတော့မျိုးကြားရောက်ခြင်းကိုကြိုဆိုခဲ့ကြပါတယ်မျိုးပေါပထမအဆုံးတွေကနေပြက်ကတဲ့ရဲ့နှစ်တစ်ခုနေလဲဖြစ်လို့သူတို့ကနှစ်တစ်ရဲ့ပထမအဆုံးပေါ်ထွက်လာတဲ့နေရောင်ကိုစောင့်မျှော်ပြီးတော့နေတဲ့ရယူတာဖြစ်ပါတယ်။နေပြက်ကတဲ့ရဲ့နှစ်ခုပထမအဆုံးထွက်တဲ့နေရောင်ကြီးကထူးခြားတဲ့ဆွဲရင်ပေးဆွဲနိုင်တယ်လို့သူတို့ကယုံကြည်ပါတယ်။အခုသူတို့စုဝေးတဲ့နေမင်းရဲ့ပီရမစ်ကလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်ကလေးကလက်ခဏဗေဒဆိုင်ရာပွဲလန်းနေတဲ့လူတွေစုဝေးနေကြနေရဖြစ်ခဲ့တာပါ။Pyramid of the Sun နေမင်းရဲ့ Pyramid ကကမ္ဘာပေါ်မှာတတိယမြောက်အကြီးဆုံး Pyramid ကြီးဖြစ်ပြီးတော့ Mexico City မြို့မြောက်ဘက်မိုင်30လောက်မှာတည်ရှိပါတယ်ကမ္ဘာမှာနာမည်ကျော်တဲ့ Cherry ပန်းပွဲတော်ကိုတော့ဂျပန်နိုင်ငံ Tokyo မြို့တော်မှာဒီနှစ်ပြန်ပြီးတော့ကျင်းပနိုင်ခဲ့ပါတယ်COVID-19 ကမ္ဘာကူးစက်ကပ်ရောဂါကြီးကြောင့်အသွားလာတွေကန့်သတ်ချက်တွေထုတ်ထားလို့ပွဲတော်မကျင်းပနိုင်ခဲ့တာကနေအခုပထမဆုံးချိန်ပြန်ပြီးတော့ကျင်းပနိုင်တာပါ။မလ22ရက်နေ့ကတော့ Cherry Band တွေအလှဆုံးအနေထားနဲ့ပွင့်နေကြတာမလို့ Uino Band ကျင်မှာဒေသခံတွေရောနိုင်ငံသားဧည့်သည်တွေနဲ့ရောစီကားနေပါတယ်။ဒီ Band ကျင်က Cherry Band တွေကိုအလှဆုံးမြင်နိုင်တဲ့ Band ကျင်လည်းဖြစ်လို့ Cherry Band ကြီးဖို့ဆိုပြီးတော့လူတွေဒီကိုပဲဦးစားပေးလာကြလို့စိတ်ကြိတ်တူစီကားခဲ့တာပါ။ဂျပန်မှာလူနေမှုဘဝတွေငိုအနေထားပြန်ရောက်လာပြီလို့ခံစားရလို့အယံဝမ်းသာပါတယ်လို့လည်းဒေသခံတချို့ကပြောပါတယ်။ဒီနေ့တိုကျိုမှာကရာသီဥတုကအရင်ကားထက်ပုံတွေတာကြောင့် Cherry Band တွေလည်းပွင့်လာစောပြီးတော့ပြောရမယ်ဆိုရင်တော့မှတ်တမ်းတင်စားသမျှကာလာထဲမှာအခုနှစ် Cherry ပွင့်ခြင်းကအစောဆုံးဖြစ်တယ်လို့ NHK သတင်းဌာနကပြောပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကြောတင်ဆက်ပေးခဲ့တာပါအခုတော့တောင်တန်းတွေကြားကမြန်မာစာသင်ကျောင်းလေးအကြောင်းနားဆင်ရမယ်မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာကဘာတလွားခီးသွွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီကြမှာတော့ထူးခြားလက်ရာမြောက်တဲ့နာယီတွေရဲ့ပြပွဲအကြောင်းပြပြပေးထားပါတယ်ဆွစ်ဇာလန်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့နာယီပြပွဲကြီးမှာစွဲမတ်လူချင်းစရာတွေနာယီတွေကနေရင်းနှီးမြုပ်နှံမှုပစ္စည်းလိုတတ်မှတ်နိုင်တဲ့ဇင်ကန်နာယီမျိုးစုံကိုပြသခဲ့ကြပါတယ်။ဇင်ကန်နာယီထုတ်လုပ်တဲ့လုပ်ငန်းကြီး48ခုကအကောင့်တကအကောင်ဆုံးနာယီတွေအပြိုင်ပြသခဲ့ကြတဲ့ပွဲကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါ။
ကမ္ဘာမှာအကောင်းဆုံးနာယီတွေထုတ်လုပ်တဲ့နိုင်ငံလို့သိကြတဲ့ဆွစ်ဇာလန်နိုင်ငံမှာနှစ်စဉ်နာယီပြပွဲကြီးကျင်းပပါတယ်။ဂျနီဗာမြို့မှာဒီနှစ်ပြုလုပ်တဲ့ Watches and Wonders 2023ပြပွဲကြီးမှာ Watches and Wonders ဆိုတဲ့အတိုင်းရှင်သက်ရှုမောစရာကောင်းလောက်တဲ့နာယီမျိုးစုံကိုမြင်တွေ့နိုင်ပါတယ်။ Rolex, Jaeger LeCoultre, Patek Philippe, Tag Heuer, Montblanc စတဲ့နာမည်ကျော်စိန်ခန်းနာယီအမှတ်တံဆိပ်တွေကနေနာယီတွေကိုအဖိုးတန်ကျောင်းမြတ်တွေနဲ့လက်ဝဲရတနာပစ္စည်းလို့လုပ်တဲ့နေရာမှာကြော်ကြတဲ့ Piaget, Chopard, Cartier, Van Cleef & Arpels စတဲ့အမှတ်တံဆိပ်တွေ Chanel MS စတဲ့ Fashion အမှတ်တံဆိပ်တွေမျိုးစုံနဲ့နာယီတွေကိုပြပွဲကြီးမှာပြသခဲ့ကြပါတယ်။ COVID ကြောင့်ပြီးခဲ့တဲ့နှစ်နှစ်တုန်းကအွန်လိုင်းကနေတာကျင်းပခဲ့တဲ့နာယီပြပွဲကြီးကိုဒီနှစ်မှာတော့အကြီးအကျယ်တခန်းတနာကျင်းပခဲ့ကြတာပါ။ပြပွဲမှာပါဝင်ပြသတဲ့နာယီလုပ်ငန်းပေါင်း48ခုကနောက်ဆုံးပေါ်ထုတ်လုပ်ထားတဲ့နာယီတွေကိုတလုံးချင်းစီကိုဘလို့စိတ်ကူးဘလို့ပစ္စည်းတွေနှီးပညာတွေသုံးပြီးတော့ဖန်တီးတီထွင်ထားတယ်လဲဆိုတာကိုပါရှင်းလင်းပြသပွဲထုတ်ခဲ့ကြပါတယ် ဒီပြပွဲကြီးကိုလာရင်နိုင်လုပ်ငန်းနဲ့ပတ်သက်လို့လေ့လာကြရတဲ့အများကြီးကိုလေ့လာနိုင်မှာဖြစ်တယ်လို့ Watches and Wonders Geneva Foundation အကြီးအကဲကပြောပါတယ
် Watches and Wonders is more than an event it is a watchmaking summit
Watches and Wonders ကပွဲတပွဲဆိုတာထက်ပိုပါတယ်နိုင်လုပ်ငန်းကြီးတစ်ခုလုံးကလူတွေအားလုံးလာရောက်ဆွေးနွေးကြတဲ့ထိပ်သီးပွဲကြီးတစ်ခုဖြစ်ပါတယ်ဒီကိုလာကြသူတွေအနေနဲ့လက်ရှိကမ္ဘာနိုင်လုပ်ငန်းလောကမှာအရေးပါတဲ့သူတွေနဲ့တွေ့ဆုံနိုင်မယ်နိုင်လုပ်ငန်းလုပ်နေကြသူအားလုံးတတန်နဲ့ထွက်နိုင်ကြမယ့်နေရာကြီးဖြစ်ပါတယ
်နိုင်တွေနဲ့ပတ်သက်လို့ကမ္ဘာမှာအကြီးအကျယ်ဆုံးဖြစ်တဲ့ Watches and Wonders ပြပွဲကြီးမှာဒီနှစ်ကုမ္ပဏီ10ခုအသစ်ပါဝင်လာပါတယ်နိုင်တိုင်းကွက်လက်တန်းလက်ပတ်အသုံးပြုတဲ့သတ္တုပစ္စည်းပြင်းထန်တဲ့ရာသီဥတုဒဏ်ခံနိုင်အောင်လှုပ်ထားတဲ့နည်းပညာစသဖြင့်နိုင်တလုံးချင်းစီနဲ့ပတ်သက်လို့ပြပွဲမှာပြသကြတဲ့ကုမ္ပဏီတွေကအနီးကပ်လေ့လာနိုင်အောင်ရှင်းလင်းပြသမှုတွေလုပ်ခဲ့ကြပါတယ်
။ This year we are welcoming 10 new maisons.
ဒီနှစ်ပွဲမှာအမှတ်တံဆိပ်10ခုပါဝင်ပြသကြပါတယ်။အခုလိုနိုင်အမှတ်တံဆိပ်တွေပြပွဲမှာပါဝင်လာတာတိတ်လှုပ်ရှားစရာကောင်းပါတယ
်။ဒေါ်လာထောင်ကနန်းကနေသန်းချီတန်တဲ့အထိတန်ဖိုးရှိတဲ့နိုင်တွေကိုပြသတဲ့ဆွစ်ဇာလန်နိုင်ငံကပြပွဲကြီးမှာကမ္ဘာစီးပွားရေးအခြေအနေအကြောင်းကလည်းလွှမ်းမိုးနေခဲ့ပါတယ်။ဆွစ်ဇာလန်နဲ့အမေရိကန်ထိပ်တန်းဘဏ်ကြီးတချို့ပြဿနာပေါ်နေတာကနေစီးပွားရေးကျဆင်းမဲ့အလားအလာမြင်နေရပြီလားဆိုတဲ့မေးခွန်းထုတ်မှုတွေကြားမှာစိန်ခန်နိုင်ပြပွဲကြီးကိုကျင်းပတာပါဒါပေမဲ့စိန်ခန်နိုင်တွေအကြောင်းကတော့ကြာမသွားဘူးလို့နိုင်လုပ်ငန်းလုပ်သူတွေကပြောကြပါတယ်
Que ce soit l'inflation, des crises, on n'entend que ça dans les médias. En réalité, la l'horlogerie c'est
pas Oui, pompe à la rue, si voyez pas tant à rue, tri ni de ma cha ni à la rue. Là tu maro nai lu ngan ga to to li kaung ni ba de. 2022 khu ni ga so yin san yin di ang yang a kaung ge ba de. Switzerland nai lu ngan ma be dong ne ka ma ma tu ang lu nai a mya ji tin pu yang cha nain ge ba de. အခု2023 January နဲ့ February လ2လလုံးမှာလဲရောင်းအားကအားတက်စရာကောင်းပါတယ်။တစ်ကမ္ဘာလုံးအခြေအနေကောင်းနေတယ်လို့ကျွန်တော်ပြောနေတာတော့မဟုတ်ပါဘူး။မကောင်းသတင်းတွေပဲကြာခဏကြားနေရတဲ့ကမ္ဘာကြီးမှာထိတ်တန့်ရေသွေးကောင်းတဲ့နိုင်ယူတွေရောင်းအားကောင်းနေတယ်လို့ပြောတာပါ။လက်ရှိအခြေအနေကတိတ်အားရစရာကောင်းအောင်အောင်မြင်နေပါတယ်
။တစ်လုံးကိုဒေါ်လာထောင်ချီဈေးရှိတဲ့နိုင်ယူတွေကိုဝယ်ယူကြသူတွေဘက်ကနိုင်ယူရဲ့အရေးအသွေးစက်မှန်မှုနဲ့သူမတူတဲ့ထူးခြားမှုကိုပိုင်ဟန်ရှိမှုတွေကိုကြည့်ပြီးတော့ဝယ်ကြတာပါ။ဒါကြောင့်လဲနိုင်ယူလုပ်ငန်းကြီးတွေကနိုင်ယူတလုံးကိုလားနဲ့ချီအချိန်ပေးအသေးစိတ်အနုစိတ်အနုပညာပစ္စည်းတခုလို့ဖန်တီးထားတာဖြစ်ပါတယ်။အခုနောက်ပိုင်းဝယ်ယူသူတွေဘက်ကဒီနိုင်ယူဟာသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်လှုပ်လှုပ်ထားတာဟုတ်ရဲ့လားဆိုတာမျိုးအထီးအလေးထားလာကြတယ်လို့နိုင်ယူလုပ်ငန်းတွေကပြောပါတယ်။နိုင်ယူတွေကိုတကိုရီသုံးပစ္စည်းတဲ့ရင်းနှီးမြှုပ်နှံမှုတခုလို့ပို့ပြီးတော့မြင်လာကြလို့စိန်ခန်နိုင်ယူတွေရောင်းနေရတာဖြစ်မယ်လို့ရှိုပါကုမ္ပဏီအကြီးအကဲကပြောပါတယ်။
Surprisingly, the watch industry has fared very well. Maybe because people
are still watching. I was there, Gong Nao, Nai Lungang, a Duroli Chini, Gong Ni Bari. Lure Nene, Duro Buama, Sei Pio Zia, Sei Chana Zia, Kung Fu Gu, Yajin Jara Jong Le Pianai Bari. Tishara Aro, the two one, Nai Lugu Jini Bion Le Bu Tukulu Tama Jia Bari. Now Tishara Kungale, Now Muse Dui Ati, Lese Gambi Nai Ne, အဖိုးတန်ပစ္စည်းလို့သတ်မှတ်ကြတာကြောင့်လဲပါပါတယ်
။နိုင်ယူတိုက်သူနိုင်ယူစုသူတွေလာရောက်ကြတဲ့ Watches and Wonders ပြပွဲကြီးစီလာသူတွေထဲမှာနောက်ဆုံးပေါ်နိုင်ယူတွေကိုစိတ်ဝင်စားကြသူတွေရှိသလိုလွန်ခဲ့တဲ့ဆယ်စုနှစ်ပိုင်းတွေကထုတ်လုပ်ထားတဲ့ Vintage နိုင်ယူတွေကိုဝယ်ယူစုဆောင်းကျင်လို့လာကြသူတွေလည်းပါပါတယ်
။ But now just the trend is into something that you cannot necessarily have like a Rolex with years and years waiting list.
Rolex လို့စီးရင်ပြထားပြီးတော့နှစ်နဲ့ချီကြအောင်စောင့်ဝယ်ရတဲ့ပုံစံမျိုးခုတွားနေကြပါတယ်။ဒါပေမဲ့ကျွန်တော်လိုပဲနိုင်ယူစိတ်ဝင်စားကြတဲ့ကျွန်တော်တငယ်ချင်းတော်တော်များများကလူသိများတဲ့အမှတ်တံဆိပ်တွေဘက်ကိုတိတ်မလှဲ့ကြတော့ပါဘူး။ကျွန်တော်စုဟိုးရင်ကထုတ်ထားတဲ့ Vintage နိုင်ယူမျိုးတွေအထူးထုတ်တိုင်ခွက်တွေနဲ့နိုင်ယူမျိုးတွေထူးထူးခြားခြားလှုပ်ထားတာမျိုးတွေဒါမှမဟုတ်ရင်လည်းစပြီးတော့ခက်ဆားနေတဲ့အမှတ်တံဆိပ်မျိုးတွေကိုပို့ပြီးတော့လိုက်ရှာပါတယ်။
ကမ္ဘာတဝန်းကထိတ်တန့်နိုင်ထုတ်လုပ်တဲ့လုပ်ငန်းတွေနိုင်ဝယ်ယူစုဆောင်သူတွေလာရောက်ကြတဲ့ဆွစ်ဇာလန်နိုင်ငံက Watches and Wonders နိုင်ပြပွဲကြီးကို March 28ရက်နေ့ကနေ April 2ရက်နေ့အထိကျင်းပခဲ့တာပါ။ Geneva မြို့မှာခန်းခန်းနာနာလုပ်ခဲ့တဲ့ပွဲကိုနိုင်လုပ်ငန်းကလူတွေအပြင်အများပြည်သူကိုလည်းလာရောက်လေ့လာနိုင်အောင်လို့2ရက်ဝင်ခွင့်ပေးခဲ့ပါတယ်။ဘလောက်ကြမ်းတမ်းတဲ့အခြေအနေမျိုးမှမဆိုအချိန်တိကျမှန်ကန်နေအောင်လှုပ်ထားတဲ့နိုင်မျိုးစုံအပြင်အဖိုးတန်လက်ဝဲယတနာလိုဝင့်နိုင်တဲ့နိုင်မျိုးစုံကိုပြသခဲ့ကြပါတယ်။နှစ်ဖက်လာတိုင်ခွက်နဲ့ဒေါ်လာ၄သန်းလောက်တန်ဖိုးရှိတဲ့ပတက်ဖီလစ်နိုင်ကတော့ဒီနှစ်ပြပွဲမှာလူပြောများခဲ့ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။
ထူးခြားလက်ရာမြောက်နိုင်ရီတွေပြပွဲအကြောင်းကိုမဆုမြမွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါသတင်းရှင်တွေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးစင်တဲ့ဆိုရင်တော့ email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်မကြခင်မှာတော့မြန်မာစာတင်ကြောင်းလေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီ။ထိုင်းနိုင်ငံတောင်ပိုင်းမှာတာယာလှပတဲ့ပင်လယ်ကမ်းရိုးတန်းကြီးနဲ့တောင်တန်းကြီးတွေကြားမှာတော့မြန်မာပြည်ကအဖြူအစိမ်းကျောင်းဝတ်စုံဝတ်ထားတဲ့ကျောင်းသူကျောင်းသားတွေရှိပါတယ်။ဒီတော့သူတို့ကိုမြန်မာဘာသာစကားနဲ့စာရီသင်ပေးနေတဲ့စာသင်ကျောင်းလေးတစ်ခုကိုလည်းထူးထူးခြားခြားတွေ့နိုင်ပါတယ်။ဒီစာသင်ကျောင်းလေးအကြောင်းဒီတစ်ပတ်မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
တောင်တန်းကြီးတွေနဲ့ထိုင်းနိုင်ငံတော်အလံအောက်မှာ38ပြားမင်္ဂလာတည်ဆုံနေကြတဲ့ကလေးငယ်တွေကမြမနိုင်ငံကနေရွှေပြောင်းအလုပ်လုပ်ကိုင်းနေထိုင်ကြတဲ့မြမပြည်သားမိဘတွေရဲ့သားသမီးလေးတွေပါသူတို့လေးတွေရဲ့မိဘတွေကအဲ့ဒီဒေသတစ်ဝိုက်မှာရှိတဲ့စီအုံးဆိုင်ပြူရေးလုပ်ငန်း၊ရောဘတ်ချန်လုပ်ငန်း၊ပင်လယ်ငါးဖမ်းလုပ်ငန်းစတဲ့လုပ်ငန်းတွေမှာအလုပ်လုပ်ကိုင်းနေကြသူတွေဖြစ်ပါတယ်ဒီကလေးတွေဟာရွှေပြောင်းအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့FED လို့ခေါ်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကစီစဉ်ဖွင့်လှစ်ထားတဲ့စာသင်ကျောင်းလေးမှာတက်ရောက်နေကြတာပါ
။ကျောင်းကတော့ဒီတရားဝင်ကျွန်တော်ဒီ2012ပေါ့နော်။ဒီမေလ9ရက်နေ့မှာကျွန်တော်စပြီးတော့မှဒီစာသင်လက်လက်ပတ်တာပေါ့နော်။ဆိုတော့အခုဆိုတော့ကျွန်တော်ဆန်တဲ့ကြော်ထဲမှာတော့ရှိပါပြီ။ဆိုတော့လက်ရှိမှာတော့ကျွန်တော်ဒီဆရာဆရာမအင်အား20ပြီးလို့ရှိရင်ဝန်ထမ်းက9ယောက်စုစုပေါင်းကျွန်တော်28ယောက်ပြီးလို့ရှိရင်ဒီစေတနာဝန်ထမ်းက4ယောက်နဲ့ကျွန်တော်ဒီအကြောင်းကိုလက်ပတ်နေပါတယ်ဟုတ
်ထိုင်းနိုင်ငံတောင်ပိုင်းပင်လယ်ကမ်းရိုးတန်းကြီးတွေရှိတဲ့ဖန်းကခရိုင်တကွာပါမြို့ထုံငမင်းရပ်ကွက်မှာရှိတဲ့ဒီမြမစာသင်ကျောင်းလေးဟာအရင်ကကျောင်းသားဥယျာဉ်300ဝန်းကျင်လောက်သာရှိပေမဲ့ကိုဗစ်ကရောဂါကြီးနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်မှာတော့ကျောင်းသားဥယျာဉ်ကနှစကျော်တူလာတာပါ
ပုံမှန်ဆိုရင်ကျွန်တော်တို့ကဒီခလေး30 40လောက်ကိုပုံမှန်ဒီကျောင်းပြောင်းလက်မှတ်ရေးပြီးတော့မှသူတို့ဒီပြည်တွင်းမှာပြန်ပြီးတော့မှဆက်လက်ပညာသင်ယူဖို့အတွက်ကျွန်တော်တို့ဒီကျောင်းပြောင်းလက်မှတ်တွေထုတ်ပေးရတာရှိပါတယ်ဒါမဲ့ပြီးခဲ့တဲ့ကိုဗစ်ကာလဆက်ပြီးတော့မှအခုချိန်ထိကျောင်းပြောင်းလက်မှတ်တွေကျွန်တော်တို့ထုတ်ပေးရတာမရှိဘဲနဲ့မှအဲ့ဒီပုံပြန်နေကြကလေးတွေကမပြန်တော့ဘယ်တည်းမှဒီမှာအကြောင်းဆက်တက်တာမျိုးရှိတယ်လို့ပြည်တွင်းကနေဒီမိဘတွေကခေါ်ပြီးတော့မှထိုင်းတွေခေါ်လာလို့တက်လာတဲ့အကြောင်းသားတွေလည်းအများကြီးရှိပါတယ
်ဖေမေတွေကအစကတည်းကဒီထိုင်းမှာနေတယ်ကျွန်တော်ရွာမှာကျွန်တော်ခွာနေကျွန်တော်အဖိုးခွာနေနေတာပေါ့အဲ့ဒီနေကိုင်းမကောတော့မိဘတွေကအဲ့ဒီရွာမှာထားတာစိတ်မချောက်လို့ဆိုပြီးသူတို့နာကိုခေါ်တယ်ဒီမှာလည်းကြောက်ရှိတယ်ဆိုတော့ဒီမှာတခါလည်းကြောက်ထားပေးတယ်
အော်မြမပြူဟာနေအချင်းနေစိုးနေရပေါ့တမျိုးရွာမှာအချင်းနေတော်တော်စိုးရဆိုတော့မိဘတွေကလည်းစိတ်မချဘူးဆိုတော့တမျိုးကိုဒီခေါ်ချမ်းလဲ
ဘယ်သူကစားလဲ
ပေးစားတော့ပ
ါထိုင်းစာတင်ကျောင်းနဲ့လုံးဝကွဲပြားတဲ့အဖြူအစိမ်းမြမကျောင်းဝတ်စုံဝတ်ဆင်ထားတဲ့ကျောင်းသူကျောင်းသားလေးတွေရဲ့တင်ယိုးညွန်းနှန်းကလည်း80ရာခိုင်နှုန်းကမြမနိုင်ငံမှာတင်ကြားနေတဲ့တင်ယိုးညွန်းနှန်းတွေပဲဖြစ်ပါတယ်
เจ้าใหม่เนี่ยคลีริโอမြန်မာနိုင်ငံလဲပြန်တက်ချင်းပြန်ပို့ပေးတယ်ဒါမှမဟုတ်ထိုင်းเจ้าနေကိုလဲတွားချင်းကိုကပို့ပေးရဆိုတော့ တော်တော်များများ80ရာခိုင်နှုန်းလောက်ကမြန်မာတင်ရို့ကိုပဲလက်ကင်ထားတော့ပေါ့နော်အခုထိဆိုတော့မြန်မာတင်ရို့ဆိုတော့အဓိကမြန်မာအင်္ဂလိပ်တင်ချာသိပ်ပံပထဝီသမိုင်းလူမှုရေးတွေပါတယ်ဒါပေမဲ့ထိုင်းကျောင်းထိုင်းမှာနေတဲ့အတွက်ကြောင့်မလို့ထိုင်းဘာသာစကားလည်းတင်ပေးတယ်ပေါ့နော်ဒါပေမဲ့ဒီနှစ်တင်မှာကျတော့ပိုတိုးလာရတဲ့တခြားပြင်ပရေးပေါ့နော်ဆိုတော့ extra curricular လိုမျိုးပေါ့ဆိုတော့ဒီတင်ကန်းစာတင်ကန်းပြင်ပဘာသာရတဲ့ဖြစ်ဂီတာတို့အဲ့လိုမျိုးအကစားတို့ပါပါလာပချီတို့ပါတို့ပါလာပါရဲ့ရှင့်ဟုတ်ကဲ့
အခုချိန်မှာတော့ဒီစာတင်ကျောင်းလေးကထိုင်းအာဏာပိုင်တွေရဲ့ကူညီပူးပေါင်းစောင့်ရှောက်မှုတွေကြောင့်ထိုင်းစာတင်ကျောင်းတွေလိုပဲအခွင့်အရေးတွေလည်းရလာပြီးဒီအပေါ်မှာမြန်မာကလေးငယ်တွေရဲ့အောင်မြင်မှုတွေကိုလည်းမြင်တွေ့လာကြရပါတယ်
တော့ဒီတိုင်းနယ်မှာခက်ခဲတိုင်းနယ်မှာဒီထိုင်းကျောင်းလေတန်းကျောင်းလေးကျောင်းနဲ့ကျွန်တော်တို့ဒီရွှေပြောင်းမြန်မာကလေးများကျောင်းမှာကျွန်တော်တို့ Unified Learning Center ကျောင်းတစ်ကျောင်း၅ကျောင်းစုစုပေါင်း၅ကျောင်းဝင်ရောက်ရှင်ပြိုင်ကြကျင်းမြန်တော့အာဇာနီကတော့စုစုပေါင်း၉မျိုးပါတယ်ကျွန်တော်တို့ရှိရစုစုပေါင်းစုပေါ့အတင်းဖွဲ့လိုက်တော့တခုချင်းရောစုစုပေါင်းစုမဲပေါင်း150နဲ့မစုရခဲ့တယ်အဲပထမစုကြီးပဲက48စုအဲဒုတိယစုက86စုနောက်တတိယစုကခြေတစိက26စုစုစုပေါင်း150နဲ့စုရ
ပညာရေးကိုကိုယ်နိုင်ငံမှာသင်ကြားကြရတာမဟုတ်တဲ့အပြင်မိဘတွေရဲ့တိုင်းတစ်ပါးမှာနေစဉ်နေထိုင်စားသောက်နေကြရတဲ့အခြေအနေတွေကြောင့်သူတို့ရဲ့အနာဂတ်မြုံမန်းချက်တွေကလည်းအမျိုးမျိုးရှိနေကြတာပ
ါ။နောက်ကတော့တိတ်မသေးချာဘူး။ဒါကနိုင်ငံရေးအတိတ်ဟောမပြော။ကျွန်တော်စဉ်းစားတော့ဒီကျောင်းမှာအဲ့ဒီ GED ဆက်ဖွင့်မယ်လို့ပြောတယ်။အဲ့တော့ GED တက် GED အောက်လမ်းမရရင်အခြားအဲ့ဟောအခြားနိုင်ငံတွေကြောက်ပြပညာသင်ဖို့စိတ်ကူထားတယ်။
ဒီလိုနိုင်ငံရေးတဲ့အခြေအနေမျိုးဆိုရင်ယောဂတွေမဖြစ်ခင်ကသမီးကဆဲဝင်မတရားဖြစ်စီရပါတော့ဒါပေမဲ့အကူကအဲ့လိုဖြစ်လာရင်တော့ပဲသမီးရီမချဲ့ရဖြစ်နည်းနည်းပြုတ်ဆုံးလာပါတော့အခုဆိုမိသားစုအခြေအနေကပေါ့အမေကပြောရင်ကြောက်ဆက်တဲ့ချိန်ဆက်တဲ့သမီးအလိုလိုချိန်လိုဆိုရင်သမီးကအလိုလိုဖို့ပဲယူတာ
ချင်းကြီးဆရာတကယ့်ကိုလှပါတယ်တဘာဝအလှပတွေကြားမှာနေထိုင်နေကြရပါမယ်အခြေတကျမရှိနိုင်တဲ့မိဘတွေရဲ့ရုန်းကန်မှုတွေနဲ့မရေရာတဲ့သူတို့လေးတွေရဲ့အနာဂတ်တွေကတော့ခုချိန်ထိဝေဝါးနေကြဆဲပါပဲရှင
်တောင်တန်းတွေကြားကမြန်မာစာသင်ကျောင်းလေးအကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညွန်ညွန်လင်းတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကုခေမောင်စိုးမင်းကဆက်ပြီးပြောပြပေးပါမယ်ရှင်
ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးဟာဂုံသိက္ခာနဲ့အညီသူတို့သဘောနဲ့သူတို့ပြန်ပို့တာမျိုးဖြစ်ဖို့လိုသလိုရေရှည်အောင်မြောင်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကူညီရေးနဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးမီဇွမ်နာရမန်ကဧပြီလသတင်းဌာနကိုပြောကြားလိုက်ပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ယုံကြည်မှုတည်ဆောက်ဖို့နဲ့ဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံမှုကိုအာမခံဖို့ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးကမြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်ပါကစ္စတန်ဗဟိုတရားရုံးချုပ်ဆုံးဖြတ်ချက်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရပ်ပေါင်း90အတွင်းရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့မြန်မာနိုင်ငံလိုမျိုးဒါမှမဟုတ်တူရကီနိုင်ငံရဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းက Twitter လူမှုကွန်ရက်ကနေဒီကနေ့သတိပေးလိုက်ပါတယ်ပါကစ္စတန်ဗဟိုတရားရုံးရဲ့အဆုံးဖြတ်နဲ့ပန်ဂျပ်နဲ့ခိုင်ဘာပတ်တွန်ခွာပြည်နယ်တွေမှာမူလကတလဒီလဧပြီလအတွင်းရွေးကောက်ပွဲပြုလုပ်ဖို့တက်မြတ်ထားပြီးမှရွေးကောက်ပွဲကော်မရှင် EPECB ကနောက်ဆုတ်လိုက်တာကိုသူကညင်ညွန်းပြောဆိုလိုက်တာဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုတရုတ်နိုင်ငံအနေနဲ့စီးရဲအရာအကူအညီပေးလို့မရဘူးဆိုတာ EU ဘက်ကအတိပေးအကြောင်းကြားထားတဲ့အကြောင်းနဲ့EU ဥရောပသမဂ္ဂနိုင်ငံကြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုဝဲကပြောကြားလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရာဆဲမြို့မြောက်အတ္တန်တိတ်သဘောတူစာချုပ် NATO မာမိတ်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံရမှာဂျိုးဆက်ဘိုဝဲကပြောဆိုလိုက်တာပါရှေ့သတင်းပတ်အတွင်းသူကိုယ်တိုင်လည်းတရုတ်နိုင်ငံကိုတွားရောက်ဖို့ဂျိုးဆက်ဘိုဝဲကပြင်ဆင်နေပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီနေ့ဧပြီလ4ရက်နေ့သူ့ကိုတရားဝင် စွဲချက်တင်မဲ့နယူးယောက်မြို့တရားရုံးကိုလူကိုယ်တိုင်လာရောက်ဖို့ရှိပြီးအမှုအတွက်တရားရုံးဘက်ကလိုအပ်တာတွေစီမံဆောင်ရွက်တာတနအီအတွင်းပြည့်ပြတ်ခဲ့ပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ PJ Elliot တို့ဖြစ်ပါတယ် VOA American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝကြပါစီရှင်ကျွန်မလိန်ပါပါ
This program has come to you from the Voice of America, Washington.